ရခိုင်ပြည်နယ်မှာပြီးခဲ့တဲ့မေလ14ရက်နေ့တုန်းကဝင်ရောက်ခဲ့တဲ့မုန်တိုင်းနဲ့ကြောင့်လူနေအိမ်နဲ့အဆောက်အုံအတော်များများပျက်စီးခဲ့ရပြီးအခုချိန်ထိကုန်ကြီးကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေရတဲ့အခြေအနေပါပျက်စီးခဲ့တဲ့အထက်မှာစာတင်ကျောင်းတွေလည်းပါဝင်ပြီးအခုစာတင်နဲ့ပထမဆုံးရဖြစ်တဲ့ဂျွန်လ3ရက်နေ့မှာဖွင့်လှစ်နိုင်ဖို့စီစဉ်နေတယ်လို့ရခိုင်ပြည်နယ်ရဲ့ပြည်နယ်ပညာရေးမှူးဦးဘထွီးစိန်ကပြောပါတယ်
ကျွန်တော်တို့ကတော့ရဲတောက်လို့တော့မရှိဘူးဗျာကျွန်တော်တို့ပုံမှန်တိုက်ပွဲအခုဆိုရင်ဒီနေ့ဆိုရင်2023-24လေးပညာသင်နှင့်ကျောက်အဲ့နဲ့ရတကပဲပထမနေ့ပေါ့နော်ဒါဟုတ်ကဲ့ကျွန်တော်တို့ဟောစတင်ပြီးတော့ကျောက်သားတွေလက်ခံနေပါပြီပုံမှန်ပဲ
မုံတိုင်းတန်းကြောင့်စစ်တွေပုံနာကျွန်းရသေးတောင်ပေါတော့နဲ့ကျောက်တော်ဘူးသီးတောင်အပါအဝင်မြောက်ဦးမြို့နယ်မှာရှိတဲ့စာတင်ကျောင်းအဆောက်အုံတွေတော်တော်လေးပျက်စီးခဲ့ရပြီးတချို့ကျောင်းတွေကတော့ခေါမိုးလာနာလောက်ပဲရှိတယ်လို့ပြောပါတယ်ရှိခိုင်ပြည်နယ်မှာတခြားပြည်နယ်နဲ့တိုင်းဒေသတွေမှာရှိတဲ့အခြေခံပညာသင်ကျောင်းတွေလိုပဲမေလ23ရက်နေ့မှာပထမဆုံးကျောင်းအောင်လက်ခံခဲ့တယ်လို့ဦးဘထွီးစိန်ကပြောပါတယ
်။ PSC ကျောင်းတွေပေါ်လေအများအားဖြင့်ကျွန်တော်တို့ဒါဟိုထက်တန်ဘိုက်ကိုဦးစားပေးပြီးတော့ဖွင့်တော့မယ်ပေါ့။ထက်တန်ကျောက်ခွေးတွေမှာပေါ်လေဦးစားပေးပြီးတော့ဖွင့်လိုက်တော့မယ်ပေါ့။အဲ့ဒီ PSC ကျောင်းမှာကျန်တဲ့မျိုးနေတွေမှာကြားတော့ဟောပေါ့ကျွန်တော်တို့ပုံမှန်အတိုင်း PSC မရှိတဲ့အတွက်ပုံမှန်အတိုင်းကျောင်းအော်ခွင့်ဖို့တံတို့ဆောင်ရဲနေပါလေဗျာဒီနေ့ဆိုလို့ရှိရင်ခိုင်ပင်နဲ့တပင်နဲ့လုံးမာတာ KG ကနေ grade အတွဲအထိကျွန်တော်တို့ကျောင်းသားကျောက်သူပေါင်းပါ 35,925 ဦးကျွန်တော်တို့လက်ခံထားပါလေဗျာဒီနေ့ပထမနေ့ကျောင်းရဲ့လက်ခံတဲ့အစည်းအဝေးပါဗျာဟုတ်ကဲ့
2023-24ပညာသင်နှစ်အတွက်မေလ23ရက်နေ့ကစပြီးတော့ကျောင်းအလက်ခံနေတာဖြစ်ပြီးပထမဆုံးနေ့မှာတင်ကျောင်းအသူ3000ကျော်ရှိတယ်လို့ပြောပါတယ်ပျက်စီးမှုကြီးမားတဲ့စာသင်ကျောင်းအဆောက်အုံတွေကိုတော့ကုမ္ပဏီတွေနဲ့ချိတ်ဆက်ဆောင်ရွက်နေပြီးတချို့အကျောင်းတွေကိုဒေသခံတွေနဲ့ပါပူးပေါင်းဆောင်ရွက်နေတယ်လို့သိရပါတယ်
။မြေပုံကနေစာလို့အဲကျောက်ပြူတောက်ကူပါမှာတော့နိမ့်နိမ့်ပဲမိုးလင်လာတယ်အဲ့ဒါတွေကိုကျောက်တွေကိုဒါသက်ဆိုင်ရာမျိုးနေပညာရေးဌာနရဲ့တော့အာဏာပဲဖွေးတယ်နဲ့ဒါမိဖပဲနဲ့ပုတ်ပြီးတော့မှမိုးလင်တဲ့ဟာတွေကိုပေါ့ဆောင်ရွက်ပြီးတော့ဒီတရားနှစ်အတွင်းမှာပြီးတော့မှာပါဒီဖက်ပိုက်မျိုးနေတွေကြတော့ကျွန်တော်တို့ဒါပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးကိုယ်တိုင်တွေမှာချီးကျက်ပြီးတော့မှဆောင်ရွက်နေတယ်ကြဒီမှာကုမ္ပဏီတွေနဲ့ဒါအမှုတွေကိုကျောင်းတွေမှာဟုတ်ကဲ့ဆောင်ရွက်နေပါတယ်ပြစင်းမှုကနေဆုံးကျောက်ဆောက်တွေကအရင်မိုးပြီးတော့မှကျွန်တော်တို့ကျောက်ခွင်းလိုက်သင်ချနေအောင်ဆောင်ရွက်နေပါတယ်ကြဟုတ်ကဲ့
မုံတိုင်းတန်းကြောင်ပျက်စီးဆုံးရှုံးခဲ့ရတဲ့နေရာတွေမှာကူညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်မုံတိုင်းတန်းကြောင်အထိနာခဲ့ရတဲ့ရခိုင်ပြည်နယ်မှာတော့တေဆုံးသူစုစုပေါင်း148ဦးရှိတယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာမုံတိုင်းတန်းကြောင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဆောင်ရွက်နေရတဲ့အချိန်မှာနေစရာမရှိတော့တဲ့သူတွေနဲ့စားဖို့တောက်ဖို့အခက်ကြုံနေရသူတွေလည်းအတော်များပါတယ်။ပညာရေးဖက်ကတော့ကျောင်းပြန်ဖွင့်ဖို့ရက်သတ္တပတ်အလိုလောက်သာကျန်တော့ပဲလို့အခုစတင်နေတဲ့အတိုင်းကျောင်းတွေပြန်ဖွင့်နိုင်ဖို့ကိုပြင်ဆင်နေတာဖြစ်ပါတယ်။